တရုတ်ပြည်မှာတမစ်တော်ကာလအတွင်းပထမဆုံးအချိန်အဖြစ်ကိုဗစ်ကြောင့်သေဆုံးသူရှိကြောင်းတာဝန်ရှိသူတွေကထုတ်ပြန်ကြေညာပါတယ်။တရုတ်ပြည်ရှေ့မြောက်ပိုင်းဒေသဂျေလင်းမြို့မှာသေဆုံးသူ2ဦးရှိခဲ့ပါတယ်။အနောက်တိုင်းနိုင်ငံအတော်များများမှာကိုဗစ်ကူးစက်ခံရမှုသေဆုံးမှုရော့ကျလာတာကြောင့်စီးကံတင်းကျပ်မှုတွေပြေလျှော့ပေးလာနေချိန်မှာတရုတ်ပြည်မှာတော့ကြောပြန်ကိုဗစ်လိုင်းကြောင့်စီးကံတွေပြန်လည်တင်းကျပ်နေရပါတယ်။အချိန်ထဲမှာပဲဟောင်ကောင်မှာတော့ကိုဗစ်ကူးစက်ခံရသူတက်တန်းကျော်ရှိသွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တော့6000ကူးစက်ခံရသူ2000ကျော်ရှိပြီး106ဦးသေဆုံးခဲ့ပါတယ်။ဥရောပယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကတော့ယူကရိန်းကဆက်ပြေးလာတဲ့ဒုက္ခတွေဒီကိုကိုဗစ်ပိုးရှိမရှိစစ်ဆေးဖို့နဲ့ကာကွယ်ဆေးထိုးပေးဖို့ကိုဒုက္ခတွေဒီလက်ခံရေးစခန်းတွေမှာဦးစားပေးလှူဆောင်ဖို့လက်ခံတဲ့နိုင်ငံတွေကိုတိုက်တွန်းထားပါတယ်။